မြန်မာနိုင်ငံရေခိုင်ပြည်နယ်မြောက်ပိုင်းကမတင်မီနေအခြေအနေတွေကြောင့်အိမေဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခတွေဆက်လက်တွက်ပြင်းနေစေဖြစ်တဲ့ကြောင့်အရေးပေါ်အကူအညီပေးနိုင်အောင်ပြင်ဆင်ထားဖို့ကုလသမဂ္ဂကသတိပြုလိုက်ပါတယ်
။ There are obviously there's into the hundreds of thousands of Rohingya still in Myanmar.And we want to be ready in case there is a further exodus.
မနက်ကနေမှတောင်းတဲ့တောင်းတဲ့ချီရဝင်ကြရရှိနေစေဖြစ်ပြီးနောက်ထပ်အလုံးရင်းနဲ့ထပ်ထွက်လာရင်အကူအညီပေးနိုင်မှုလည်းအသင့်ပြင်ထားလို့ရတဲ့အကြောင်းလူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီပေးရင်ညီမဲဆောင်ရွက်မှုဆိုင်ရာကုလသမဂ္ဂလက်ထောက်သွင်းရေးမှူးချုပ်မတ်ကလိုကော့ကပြောဆိုလိုက်တာပါ။လူဝန်နေသူတွေအတွက်အကူအညီပေးဖို့ဒီနေ့စက်တင်ဘာလကနေ၈နှစ်ဖေဖော်ဝါရီလထိ၆လသာခမန်းချီအမေရိကန်ဒေါ်လာ434သန်းလောက်လိုအပ်နိုင်ကြောင်းလည်းအကြမ်းရင်းကဘင်္ဂလားဒေ့ရှ်ခီးစဉ်ကပြန်လာလာခဲ့တဲ့လက်ထောက်သွင်းရေးမှူးချုပ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်မှာသတင်းတောက်တွေကိုပြောဆိုလိုက်ကြပါ။ဒီကိစ္စနဲ့မြောက်ပိုင်းကရဲပင်စကန်တွေကို ARS စင်ရအုပ်စုကဩဂုတ်လ25ရက်နေ့ကစီးနင်းတက်ခတ်ခဲ့ပြီးနောက်ဆက်တွဲလုံခြုံရေးအာဏာရှင်ရဲ့စစ်စင်ရေးတွေကြားမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါင်းခုနောက်ဆုံး 95,000 တိရှိနေပြီဖြစ်ကြောင်းလဲကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယွန် UNHCR ကဒီကနေ့ပဲတင်ထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေကိုအရေးပေါ်အကူအညီပေးဖို့ရှေ့လာမဲ့6လတွင်နောက်ထပ်ဒေါ်လာ84သန်းနီးပါးလိုအပ်ကြောင်းလဲ UNHCR ကပြောဆိုခဲ့တာပါ။အချိန်မှာပဲပြည်ခပ်ဖြစ်ရဲ့ခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီပေးဖို့မတော်နိုင်တဲ့အတွက်စိုးရိမ်စရာအခြေအနေတွေကြုံတွေ့နေရတဲ့အကြောင်းနော်ဝေဒုက္ခသည်ကြီးရဲ့ကောက်စီကဒီကနေ့ပဲပြင်ပြင်းထန်ထန်ထုတ်ပြန်ထားပါတယ်။